ကိုစရာတော်ရေးလိုင်းပေါ်မှာဆရာဦးဝင်းနေရှိနေပါတယ်ခင်ဗျာကျွန်တော်တို့ဒီတစ်ပတ်ဆွေးနွေးမဲ့အကြောင်းအရာကိုစတင်ဆွေးနွေးလို့ရပါပြီခင်ဗျာ
ပထမဦးဆုံးအနေနဲ့အဘဦးဝင်းနေကိုကျွန်တော်မင်္ဂလာပါလို့နှုတ်ခွန်းဆက်ပါတယ်ပါ
ဟုတ်ကဲ့ဗျာကိုတရားတော်ရေးပါများဒီပတ်ဆွေးနွေးခြင်းလဲဆိုတဲ့ဟာလေးပြောပါဦးခင်ဗျာ
ဟုတ်ကဲ့ဒီနေ့ဆိုတာကျွန်တော်တို့ရဲ့ခေါင်းဆောင်လည်းဖြစ်တဲ့လူစုရဲ့ခေါင်းဆောင်လည်းဖြစ်တဲ့အမေတော်ဆန်းစုကြည်လွတ်မြောက်လာတာတစ်နှစ်ပြည့်တဲ့နေ့ရက်လေးပဲဖြစ်ပါတယ်ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲတွေဖြစ်ပေါ်လာဖို့အတွက်မှာပထမဦးဆုံးတကားတစ်ချက်ပွင့်လင်းလာတဲ့နေ့တနေ့လို့လည်းကျွန်တော်တို့ခင်မြင်ယူဆလို့ရပါတယ်အဲ့လိုမျိုးတကားချက်တွေပွင့်လင်းလာဖို့အတွက်မှာလူငယ်တွေအနေနဲ့နိုင်ငံအရေးအာကိစ္စတွေမှာဘယ်လိုတက်ကြွစွာဆောင်ရွက်နိုင်ခွင့်ရမလဲဆိုတာပုံမူတည်ပြီးတော့အဖတွေ့အကြုံတွေအဖရဲ
့ဟုတ်ကဲ့ဟုတ်ကဲ့
ဘဝတုဒ္ဒတာတွေအဖရဲ့ဖြတ်သန်းမှုတွေပုံမူတည်ပြီးကျွန်တော်ရှင်းလင်းပြောပြပေးလို့များရမလား
ဟုတ်ကဲ့ဒီနေ့တကားတွေပွင့်နေဆိုတဲ့ကိစ္စကိုကျွန်တော်သဘောတူပါတယ်ကောင်းလည်းကောင်းပါတယ်ဘာကြောင့်ဖွင့်တယ်လဲဟာဘယ်လိုဖွင့်မလဲဟာဘာရွေးချက်နဲ့ဖွင့်တယ်လဲဆိုတာကိုပထမကျွန်တော်တို့သဘောပေါက်ဖို့လိုလိမ့်မယ်လို့ကျွန်တော်ကထင်ပါတယ်အဲ့ဒါဆိုတော့တကားဖွင့်နေဖွင့်နေဆိုပြီးတော့ပြောရုံနဲ့ပဲပြီးသွားလို့ကတော့ဘာမှအတိအကျမထူးလို့ကျွန်တော်ကထင်တယ်ဒီခေတ်မှာအသုံးများနေတဲ့စကားလုံးပေါ့ဗျာမြင်သာထင်သာရှိရေးပေါ့တကားတွေဖွင့်တာလို့ကျွန်တော်သဘောပေါက်တယ်ကျွန်တော်နားလေတယ်အဲ့ဒီအတွက်လည်းကျွန်တော်ရည်ရွယ်တယ်ပေါ့ဗျာဘာကြောင့်ဖွင့်တယ်လဲဆိုတာလေးကိုကျွန်တော်စဉ်းစားတဲ့အခါမှာကိုတရားတော်များမှတ်မိမလားမသိဘူးဒီအရှိပိုင်းဒေသတွေမှာရှိတဲ့မြောက်သုံးကောင်ဒဏ္ဍာရီလေဗဇပိတ်န
ားဟုတ်ကဲ့ဟုတ်ကဲ့
ကြည့်ပိတ်ဒဏ္ဍာရီပေါ့ဗျာနော်အဲ့ဒီဒဏ္ဍာရ
ီ
ကိုကျွန်တော်ပြန်ကျွန်တော်ကူးကားကြည့်ပါတယ်အဲ့လိုမဖြစ်အောင်တကားတွေဖွင့်တာပဲလို့ကျွန်တော်ပြောကြည့်ပါတယ်ကဲဦးဇီယာတော်ပြောပါဦ
းလူငယ်တွေအနေနဲ့အခုအချိန်မှာနိုင်ငံရေးမှာတက်ကြွစွာပူးပေါင်းပါဝင်ဆောင်ရွက်ချင်တဲ့လူငယ်တွေကိုလည်းကျွန်တော်အများကြီးလည်းတွေ့နေရပါတယ်ဘာဦးဝင်းတင်တို့ဖြတ်တန်းလာခဲ့ရတဲ့ဘဝအတွေ့အကြုံတွေအဲ့ဒီဘဝအတွေ့အကြုံတွေကနေမှရတဲ့သင်ခန်းစာတွေအဘတို့ဘဝတစ်ခုလုံးနဲ့ရင်းပြီးတော့မှရရှိလာခဲ့တဲ့နိုင်ငံရေးအတွေ့အကြုံတွေအဒီဟာတွေကိုကျွန်တော်တို့လူငယ်တွေအပေါ်ကိုလည်းအသိပညာလေးတွေမျှဝေပေးစေချင်ပါတယ
်ဟိုခင်ဗျားပြောတဲ့အယူအဆတွေလည်းကောင်းပါတယ်ဘာတို့ပြောမတရုတ်နိုင်ငံတို့ဘာတို့မှဆိုလို့ရှိရင်ဘုံမင်းသွားတဲ့အတွေ့အကြုံရှိတဲ့ပုဂ္ဂိုလ်များအလုပ်သမားတွေပဲဖြစ်ဖြစ်လေသမားတွေပဲဖြစ်ဖြစ်ပညာတတ်တွေပဲဖြစ်ဖြစ်ဒီလူတွေကိုပြန်ပြီးတော့လူငယ်တွေနဲ့ပြည့်စုံပြီးတော့မိမိတို့ရဲ့အတွေ့အကြုံတွေကိုရှင်းပြတဲ့ဟာတွေတော့ကောင်းပါတယ်ဒီလုပ်တွေလည်းကျွန်တော်ရှိပါတယ်သို့တော့လူငယ်တွေဘယ်လိုလုပ
်ခဲ့ပါပါ
လုပ်ဖို့ကောင်းတယ်ဆိုတာလည်းကျွန်တော်ပြောပါသူကပြောတဲ့စက
ား
ကိုကောက်ရင်เนาะတကားတွေကိုကျွန်တော်ဖွင့်ညာဆိုတဲ့နေရာမှာတကားကိုဘာလို့ဖွင့်တယ်လဲဆိုတာကိုကျွန်တော်ကပြောဖို့လိုချင်တာပေါ့ကျွန်တော်သူကပြောတယ်သူတို့မြင်သာထင်သာဆိုတဲ့ဒီအတွက်ကျွန်တော်တကားတွေဖွင့်တာတကားတွေကခုလူကြီးတွေကတော့ဖွင့်နေပေါ့ဗျာဥပမာဆိုတော့ဒေါန်ဆန်းတူကြီးတို့ဘာလို့တကားဖွင့်နေပေါ့ဗျာနော်ဒီတကားတွေကကြည်ကြည်ပြက်ပြက်ကြီးဖွင့်သလားဟလာလူငယ်တွေရောဟလာလူကြီးတွေရောတိလက်ကလူတွေရောမြို့ဘွားလူတွေရောဟလာအလူသမားတွေရောလယ်သမားတွေရောဒီတကားတွေကနေပြီးတော့ဟလာမြင်သာထင်သာရှိတဲ့သဘောတွေရအောင်ပေါ့ဗျာဖွင့်တာဟုတ်ရဲ့လားအောက်ချီမှာလူတို့ကမြင်သာထင်သာရှိလောက်တကားတွေကပွင့်ရလားအဲ့ဒါကိုကျွန်တော်အများကြီးစဉ်းစားဖို့လိုနေမယ်လို့ကျွန်တော်ထင်တယ်။အောက်ခြေတွေမှာမပွင့်ဘူးဆိုရင်တော့ဟဲ့လားအဲ့ဒါတွေကတိတ်ထျောက်မှုမရှိဘူး။အောက်ခြေတကားတွေဖွင့်ဖို့တော့ကျွန်တော်ကလူငယ်တွေကနေပြီးတော့တာဝန်ယူသင့်တယ်လို့ကျွန်တော်ကတော့ယူဆတယ်ဗျ။အတော့နဲ့ဖွင့်သင့်ဖွင့်ရမယ်။မရရင်တွန်းဖွင့်သင့်ဖွင့်ရမယ်။မရရင်ကမ်းဖွင့်သင့်ဖွင့်ရမယ်လို့အဲကျွန်တော်ကတော့အဲ့လိုမြင်တယ်။ကျွန်တော်ဒီနေ့ဆွေးနွေးချင်တာဖြစ်ပါတယ်
။ဟုတ်ကဲ့ဘာပြောတဲ့ကိစ္စနဲ့ပတ်သက်ပြီးသွားလို့ကျွန်တော်ကိုယ်တိုင်လည်းကမ်းလှမ်းပရဟိတလူငယ်အဖွဲ့အနေနဲ့ဒီအေယာဝတီတိုင်းတို့နောက်မန္တလေးတိုင်းတို့မကွေးတိုင်းတို့အဲ့ဒီမှာရှိနေတဲ့ရေဘေးသင့်ပြည်သူတွေကိုတွားပြီးတော့အကူအညီပေးတဲ့အချိန်မှာအပါပြောတဲ့အတွေ့အကြုံမျိုးတွေကျွန်တော်ရခဲ့ပါတယ်ပါဥပမာအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့နေထိုင်နေတဲ့ရန်ကုန်မြို့ဝင်းကျင်တဝိုက်မှာသာလူသာလွန့်တာအခြေအနေနဲ့လှုပ်ရှားနေကြတာကိုဒါပေမဲ့နေရီကိုရောက်သွားတဲ့အချိန်မှာတော့နေရီမှာရှိနေတဲ့အာဏာပိုင်တွေကကျွန်တော်တို့အပေါ်မြင်တဲ့အမြင်ဟာအရင်တုန်းကရှိခဲ့တဲ့သူတို့အစွဲလမ်းအခုခံအတိုင်းပဲကျွန်တော်တို့မြင်တယ်အဲကျွန်တော်တို့အပေါ်ကိုတန်လျာနဲ့စောင့်ကြည့်တယ်နှောက်ရက်တဲ့အဆင့်အထိမရောက်ပေမဲ့လည်းအင်မတန်မကိုသူရင်ကြီးစွာနဲ့စောင့်ကြည့်တဲ့ပုံစံမျိုးတွေကိုကျွန်တော်တို့မြင်ရတယ်ဗျ။အဲ့လိုမျိုးမြင်ရတဲ့အခါမှာခုနအဖအကြံပေးတဲ့အတိုင်းမှာပဲကျွန်တော်တို့တွေအနေနဲ့တတ်နိုင်တဲ့လောက်ကတော့တွန်းဖွင့်နေ၊တိုးဖွင့်နေ။အဲနောက်ပြီးတော့ညှိနှိုင်းပြီးဖွင့်နေပေါ့ဗျာ။အပွင့်လင်းမြင်တာမှုဆိုတဲ့အပိုင်းမှာလည်းကျွန်တော်တို့ဘက်ကတော့ဖွင့်လင်းမြင်တာစွာထင်သာမြင်သာရှိစွာနဲ့ကျွန်တော်တို့တွေဘာကြောင့်ရောက်လာလဲ။ကျွန်တော်တို့လုံးမဲ့လုံးရက်တွေဟာဘယ်လိုလုံးရက်တွေဖြစ်တယ်။ကျွန်တော်တို့ဘယ်နေရာတွေကိုသွားမှဖြစ်တယ်ဆိုတာကိုဝွင့်ဝင်လင်းလင်းနဲ့အသက်ဆိုင်ရာအာဏာပိုင်တွေကိုကျွန်တော်တို့အတိပေးထားပြီးသားဖြစ်တယ်ဗျ။အဲဒါပေမဲ့ဒီ grassroots level မှာရှိနေတဲ့ပြည်သူပြည်သားတွေကိုအစိုးရတဲ့ဒီအာဏာပိုင်အသေးစားလေးတွေကကြတော့ကျွန်တော်တို့ကမြင်တဲ့အမြင်တွေကမပြောင်းလဲလာသေးဘူးပါ။ရင်ထဲမှာရှိနေတဲ့အခုအခံလေးတွေပေါ့ဗျာ။အဲ့ဒီဟာတွေကဟိုကျွန်တော်တို့အပေါ်ကိုပွင့်လင်းတဲ့အမြင်ပူပေါင်းဆောင်ရွက်လို့တဲ့စိတ်ထားအဒီဟာတွေမှာတော့ယောနေနေသေးတာကိုမြင်ရတယ်ပါ
။ဒီလိုဗျာကျွန်တော်ပြောချင်တာကတော့ဟိုသူများကိစ္စကိုကျွန်တော်တိတ်မပြောချင်ဘူးဗျာကျွန်တော်ရဲ့ဟိုလေအယူဆပေါ့ဗျာနော် ဟိုမှာဥမာအရာရှိမကောင်းတဲ့ဟာတွေသွားပြောနေတယ်အစိုးရမကောင်းတာတွေသွားပြောနေတယ်အစားကိုယ်တိုင်လုပ်ချင်တယ်ဗျာဟလားအစိုးရမကောင်းဘူးဆိုရင်ဒီအစိုးရပြုတ်ကြအောင်ကျွန်တော်လုပ်ရမယ်ဗျာဟလားအလားတူပဲဒီအရာရှိမကောင်းမှုဆိုဒီအရာရှိကိုနားလည်အောင်နဲ့သူလက်ခံလာအောင်သူတို့မလဲသူ့ရဲ့အကျဉ်းစရိုက်တွေမှားရွေးတဲ့ယူဆတွေအပိတ်အဆို့တွေကိုသူကိုယ်တိုင်ဖွင့်ပြအောင်ကျွန်တော်လုပ်ရမယ်လို့ကျွန်တော်အဲ့လိုပဲထင်တယ်ဗျာအဲ့ဒါကြောင့်ကျွန်တော်ကပြောချင်တာလည်းဆိုတော့မြင်သာတရားရှိအောင်တကားတွေဖွင့်မယ်လို့ဆိုပြီးတော့လူငယ်တွေကလုပ်တဲ့အခါမှာလူငယ်တွေဟာအဲ့ဒီတကားတွေကိုဖွင့်တဲ့အခါမှာမြေုံတက်တက်အဲသုံးမလို့ရှိရင်လည်းဟလားကြားယုံတက်တက်ပြောယုံတက်တက်ခုနမြောက်သုံးအောင်လို့ပေါ့ဗျာဟလားမမြင်မကြား
ဟုတ်ကဲ့
ပြောအောင်လို့ဇက်ပိနာပိမျက်တိပိလုတ်တဲ့အားနေပြီးတော့လုတ်အောင်ပေါ့ဗျာလုတ်လို့တက်တက်တော့ကျွန်တော်ကအဲ့လိုမဖြစ်စီချင်ဘူးဗျာကျွန်တော်မြင်အောင်ကြားအောင်ပြောအောင်တက်တက်ပို့ဘူးဗျာကျွန်တော်တို့ဟာဒီဥက္ကုံတွေကနေထွက်ပြီးတော့ဟလားကျွန်တော်ရဲ့ကြားဖို့နားထောင်ဖို့စကားပြောဖို့အလုပ်တွေကိုတိတိယောက်ယောက်နဲ့ဟလားပိုင်ပိုင်နိုင်နိုင်ကြီးလုတ်ဖို့စိတ်ဓာတ်မွေးစီခြင်းတယ်လို့ကျွန်တော်ပြောခြင်းတယ်ထောင်ထဲတော့ကဗျာအရှိကြီးတပုတ်ရေးဘူးလေဗျာအန်တီဒါနာကြီးဆိုပြီးတော့ဘိုင်ဘယ်တို့ဘာတို့မှာစကားပါလေဗျာအန်တီစကားတော့ဆန့်ကျင်ပဲပေါ့ဗျာအန်တီပေါ့ဗျာအင်္ဂလိပ်လိုအန်တီပဲဒါနာကြီးဆန့်ကျင်တာဒါနာကြီးနဲ့မဖြစ်ဘူးတို့ကမြင်ုံကြားုံပြောုံတော့မဟုတ်ဘူးတို့မမြင်ဘူးဆိုလို့ရှိရင်တို့ကငါမျက်စီမှာမှန်ဘလူးတက်ပြီးတော့ကြည့်မယ်ကွာဟေးဆိုရဲစိတ်ဓာတ်မွေးရမယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်မကြဘူးဆိုလို့ရှိရင်ငါဆရာဝန်နှစ်ကြက်ကင်တို့လူတို့ရဲ့ဟာလားပြည်သူပြည်သားရဲ့ရင်ခုန်တန်တွေကိုကြောက်နှစ်ကြက်နဲ့ပြည်သူပြည်သားရဲ့ရင်ဘတ်ကိုထောက်ပြီးစမ်းမယ်ကွာဟေးဆိုရဲစိတ်ဓာတ်မျိုးဝေးရမယ်လို့ကျွန်တော်ကထင်နေပါတယ်အလားတူပဲပြောတဲ့ဟာနဲ့ပတ်သက်လို့လေဟာလားငါတို့ပြောတဲ့ဟာတွေကိုလူတို့ကမကြဘူးဆိုလို့ရှိရင်ငါပြောတဲ့ဟာကမကြဘူးငါဗဇက်မှာလောက်စပီကာတတ်ပြီးတော့ပြောမယ်အော်မယ်ကွာဟေးဆိုရဲစိတ်ဓာတ်မွေးရမယ်လို့ကျွန်တော်ထင်ပါတယ်ဒီတကားတွေဖွင့်တဲ့အခါမှာကျွန်တော်တို့ဟာတာမန်ဒီတကားတွေတကားပွင့်တော့ကွာဟိုတော့အဝေးတော့နှိုင်းကျင်းတော့မြင်တာပေါ့လို့ဟလာအပြင်ကအတန်လေးတော့ကြားတာပေါ့လို့ဟလာအဲနောက်တစ်ခါဥမာငါလဲလှမ်းပြီးတော့ဘေးကအိမ်ကလူလှမ်းပြီးတော့လှမ်းပြောနိုင်တာပေါ့ဆိုတာလောက်နေတော့ကျွန်တော်မကျင်းနိုင်ဘူးကျွန်တော်တို့ဟာဥကုန်ထဲကနေထွက်လာတဲ့လူအဲ့ကြက်ကလေးနဲ့ကလေးလိုပဲကျွန်တော်ကကြည့်ဖို့နားထောင်ဖို့ဟလားစကားပြောဖို့ဆိုတဲ့အထုတ်မှုကိုကိုယ်တိုင်ကနေပြီးတော့အများကြီးလုပ်ရလိမ့်မယ်လူငယ်တွေဟာလည်းအဲ့ဒီစိတ်ဓာတ်ကိုမွေးပြီးတော့အဲ့ဒီစိတ်ဓာတ်မျိုးနဲ့လှုပ်ရှားရကြလိမ့်မယ်လို့ကျွန်တော်ကအဲ့လိုပဲယူဆပါတယ်ရှင်းလေးပါအောင်ဗျာ
ဟုတ်ကဲ့ဘာပြောတဲ့ဥက္ကုဏ္ဏေကထွက်လာတဲ့ဆိုတော့ဥပမာကိုကျွန်တော်အင်မတန်မှလည်းသဘောကျပါတယ်မျက်စိထဲမှာလည်းတကယ်ကိုယ့်ကိုယ်ကိုမြင်ပါတယ်ကျွန်တော်တို့တွေကကျွန်တော်တို့ကျင်လည်နေရတဲ့ပတ်ဝန်းကျင်အတိုင်းဝန်ဥက္ကုဏ္ဏေကနေပြီးတော့ဖောက်ထွက်နိုင်တော့မှသာကျွန်တော်တို့လူကျင်တဲ့ဘဝတွေကိုပိုင်ဆိုင်နိုင်မှာဖြစ်ပါတယ်ပါအဲ့ဒီကြောင့်မလို့ကျွန်တော်ကန့်ကွက်စရာလည်းမရှိပါဘူးပါကျွန်တော်ထောက်ခံပါတယ်ဒါပေမဲ့တစ်ခုကိုတော့ကျွန်တော်အဖကိုဟိုလေးလေးစားစားနဲ့ကျွန်တော်အကြံဉာဏ်တောင်းကျင်တာလည်းရှိပါတယ်အဲ့ဒါကတော့ဘာလဲဆိုတော့လူငယ်တွေအနေနဲ့ဒီနိုင်ငံရေးမှာတက်ကြွဆိုတာလှုပ်ရှားလာဘူးအတွက်ကအမားတို့လူမျိုးဒီဝိုင်းရင်နိုင်ငံရေးသမားကြီးတွေလူကြီးသူမတွေဒီလူတွေကကျွန်တော်တို့အပေါ်ကိုလှိုင်းလိုက်တဲ့လက်ကမ်းကျူဆိုရုံနဲ့တည်းလဲမလုံလောက်ဘူးလို့ကျွန်တော်မြင်တဲ့အမြင်မှာအဲဒီဟာကတော့အမားတို့လူကြီးသူမတွေအပေါ်မှာကျွန်တော်စော်ကားလို့လည်းစိတ်နဲ့မဟုတ်ပါဘူးဗျကျွန်တော်တို့တွေကိုဝမ်းသာအားရလှိုင်းလိုက်တဲ့ကျူဆူကြတဲ့အတွက်ကိုလည်းပြန်လဲဝမ်းသာသလိုကျေးဇူးတွေနဲ့တင်ပါတယ်ဗျအဲဒါပေမဲ့ကျွန်တော်တို့တွေမှာလိုအပ်နေတာကတော့အမားတို့တွေကရဲ့ဖြတ်တန်းမှုပေါ်မှာမူတည်ပြီးတော့မှရရှိလာတဲ့အသိပညာတွေကိုကျွန်တော်တို့တွေကိုဝေမျှပေးစီချင်တာပါ။အ
ဲ့ဒီကိစ္စတွေကတော့ကျွန်တော်ထင်တယ်ကျေကိုချွနိရလိမ့်မယ်ထင်တယ်။ဘာဖြစ်လို့ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်အပြင်မှာလည်းချွနိဘူးတာတွေရှိပါတယ်။ကျွန်တော်1988တည်းကကျွန်တော်ချွနိဘူးတာတွေရှိပါတယ်။1938စိတ်ဓာတ်တွေပြန်မွေးရမယ်။1938ဟာလာကျင့်စဉ်တွေကိုပြန်ပြီးတော့ဖော်ထုတ်ရမယ်ဆိုတော့ကျွန်တော်ကြွေးကြော်ခဲ့တာတွေရှိပါတယ်။အဲ့ဒါပါလဲဆိုတော့1938လောက်ကဘိုးရောင်ဆန်းတို့ကိုတိုင်းဟာလာဒီတို့မှအစည်းအဝေးကိုခြေစုံပြုတ်ဝင်ခဲ့တဲ့ဖြစ်ရည်ဒီဖြစ်စဉ်တွေကိုကျွန်တော်ကိုးကားပြီးတော့ကြုံဆော်လာပါအဲ့ဒီခေတ်ကလူငယ်တွေပေါ့ဗျာမင်းကိုနိုင်တို့ဟလာမူတီဇွန်တို့ဟလာကိုကိုကြီးတို့စသည်နဲ့လူတွေနဲ့လည်းကျွန်တော်တွေ့တဲ့အခါမှာဒီအရီချွနိဘူးပါတယ်။အောင်းကဒီထွက်လာပြီးကမ်းလာတဲ့လူငယ်တွေနဲ့လည်းကျွန်တော်ဒီသဘောချွနိဘူးပါတယ်။သို့တော့ကျွန်တော်ကအဲ့ဒီဖြစ်စဉ်ဖြစ်ရည်ကိုဖန်တီးဖို့ဒီကိုလုတ်တဲ့အခါမှာတော့ basic ဒီဆိုတဲ့အခါကျတော့ကျွန်တော်ကစကားပြောတဲ့နေရာမှာတော့ထည့်ပြောနိုင်မယ်မထင်ဘူး။ကျွန်တော်ဒီမှာပြောချင်တာကဘာလဲဆိုတော့အဲ့ဒီလူဟာမျိုးတွေလုတ်ဖို့အတွက်စိတ်ဓာတ်ဘယ်လိုမွေးမလဲ။ကျွန်တော်နမူနာလေးတစ်ခုပြောမယ်ဗျာ။1988ကာလတုန်းကကျွန်တော်ရဲ့စိတ်ဓာတ်တွေကဘယ်လိုစိတ်ဓာတ်တွေလဲ။ကျွန်တော်ကအလွန်ထက်သန်နေဗျာ။ထက်ပြက်သန်သန်ကြီးခလား။ဟိုလက်တီလက်မုံတန်းနေဗျာဟလား။လက်တီတွေမိုးပြန်နေအောင်တန်းနေဗျာ။ပါးစပ်တွေပြင်းနေအောင်អော်တယ်ပေါ့ဗျာဟလား။ထက်ပြက်သန်ကြီးလုတ်တယ်ဘုရင်ကကြည့်တဲ့အခြေနောက်တစ်ခါကျွန်တော်ဘယ်လိုလုပ်ကြကျွန်တော်ကထမင်းစားဖို့မရှိဘူးဗျာခြေတရတာရေတောက်ဖို့မရှိဘူးရေကစိတ်ခတ်တယ်ပြောလို့ပြောဘာပြောညာပြောနဲ့သို့တော့ကျွန်တော်တွေကအကုန်လုံးကတခါတည်းပျော်ပျော်ပေါ်ပေါ်ကြီးကိုတခါတည်းခြေတက်တာပဲကမြောက်ကလပ်ခြေတက်တဲ့ရေပေါ်တွေကလည်းပျော်ပျော်ပေါ်ပေါ် ပါယူပဲဗျ။အလားဟိုတောင်းဥလာပါနေချစ်တဲ့ရေပေါ်တွေကလည်းပြောပါယူပဲ။အလားဒီမယံကဝါနေချစ်တဲ့ရေပေါ်တွေကလည်းပြောပါယူပဲဗျ။သို့တော့ဒီကစ်ဒီခါကြတဲ့ခါကျတော့ကျွန်တော်တို့ကအဲ့ဒီလိုလုံနေနိုင်တဲ့အနေအထားမရှိတော့ဘူးဗျ။ကျော့သွားတယ်။ကျော့သွားတော့ကျွန်တော်ကတော့ဘယ်လိုပြောလဲဆိုတော့ကျွန်တော်1986ကျွန်တော်လူငယ်အသီးဝေးမှာကျွန်တော်တက်ပြီးတော့စကားပြောရတဲ့ခါမှာကျွန်တော်ပြောတဲ့စကားရှိပါတယ်။အဲ့ဒါဘာလဲဆိုတော့ဟေ့တို့ဟာအရင်တော့ကလူထက်ထက်တန်တန်ကြီးမလုံနိုင်ဘူးဆိုရင်တို့ကထထကြွကြလုံမယ်။လူကဘာခိုင်ခိုင်ဘယ်တောင်ဝင်ယူရယူရဟလာအကုန်လုံးထထကြွကြနူးနူးကြကြနဲ့အကုန်လုံးလှုပ်ရှားနေလောက်ကြမယ်။တခါတော့ပျော်ပျော်ပွားပွားကြီးမလုံနိုင်ဘူးဆိုရင်လေချွွှွှန်လန်းလန်းလောက်ကြမယ်ချွွှွှန်လန်းလန်းဆိုတာကတယောက်နဲ့တယောက်ယူစုမနေဘူးစိတ်ကောက်မနေဘူးဒေါသဖြစ်မနေဘူးစိတ်ထဲမှာမကြည်မသာဖြစ်မနေဘူးကျွန်တော်ရဲ့လုံဟန်ဘူးကျွန်တော်ထူထောင်တဲ့အခါမှာထထကြွကြနဲ့ချွွှွှန်လန်းလန်းကြီးလုတ်ကင်သွားကြမယ်ဆိုတဲ့စိတ်ဓာတ်ဝေးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့လူငယ်တွေဟာတကားတွေကိုဖွင့်မယ်တွန်းဖွင့်မယ်ကမ်းဖွင့်မယ်ဆိုတဲ့အာမျိုးလှုပ်သွားမှာပဲတကားတွေအများကြီးဖွင့်မှာရမှာဟိုတမနာကနေပြောနေုံနဲ့တကားမပွင့်ဘူးဗျတော့အခုတေးကြတာအခုလည်းမပွင့်တာတေးကြတယ်အဲ့ဒါတမနာဘလောက်ပဲပြောပြောတကားတွေမပွင့်ဘူးအောက်ခြေမှာတကားတွေပွင့်အောင်လို့ဆိုရင်ဟဲ့လားလူတွေကအမြင်ကျဲလာပြီးတော့လူတွေကငါတို့ကိုဖိနှိပ်တာတွေချုပ်ကျယ်တာတွေမခံဘူးကွာအမှားတယ်ကွာမြင်တယ်အမှားတွေကိုမြင်တယ်ဟဲ့လားပြောစရာရှိတာတွေထုတ်ပြောမယ်နောက်တစ်ခါကြားစရာရှိတာတွေလူများပြောတာတွေကိုကြားမယ်ဆိုရင်ကျွန်တော်တကားတွေဖွင့်ရနိုင်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တွေအနေနဲ့ကတော့နိုင်ငံရေးလောကတွေကိုစတင်ဝင်ရောက်မယ်လို့ဆုံးဖြတ်ကြတဲ့ကဘာပြောခဲ့တဲ့ဒီထက်တန်တဲ့စိတ်ဓာတ်ကိုမမီနိုင်သေးရင်တော့မှအတက်နိုင်ဆုံးထထကြွကြွနဲ့ရွှေရွှေလန်းလန်းဖြစ်အောင်လို့ကြိုးစားခဲ့ပါတယ်ဗျ။အဲ့ဒီမှာရင်ဆိုင်ရတဲ့အခက်အခဲတွေတခါကလေးကြလို့ရှိရင်ကြုံတွေ့ရတဲ့အကျက်တဲတွေဒီလိုမျိုးတွေပေါ်ပေါက်လာတဲ့အချိန်မှာကြတော့လူငယ်တွေဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုဒေါသနဲ့ဖြည့်ရှင်းမိတာလည်းရှိမယ်။ဒါမှမဟုတ်လို့ရှိရင်လည်းညှိနှိုင်းပြီးဖြည့်ရှင်းတာလည်းရှိမယ်။အဲ့ဒီလိုမျိုးဖြည့်ရှင်းနေတဲ့ပုံစံတွေထဲမှာကျွန်တော်တို့လူငယ်တွေအနေနဲ့ဘယ်လိုပုံစံကိုအဓိကထားပြီးတော့ဖြည့်ရှင်းတယ်မလဲပ
ါဘယ်လိုပုံစံနဲ့ဟလာတရားတွေကိုဖြည့်ရှင်းမလဲဆိုတာတဲ့စိတ်ဓာတ်ကလူငယ်တွေရဲ့လူတဲ့အကြီးချင်းလေးကိုတော့ကျွန်တော်ထောက်ပြခြင်းပါတယ်အဲ့ဒါပါလဲဆိုတော့ကျွန်တော်ထုံထဲမှာရှိတဲ့အချိန်တုန်းက2009နှစ်အစမှာကိုမို့သူရဲ့ဇနီးွယ်လွန်နေဗျကိုမို့သူရဲ့ဇနီးဇာမနာကိုဒေါ်ဆန်းစုကြည်တို့ဥတည်ဦးတို့လာပြီးတော့ကြည့်တယ်ဆိုတဲ့ဟာကြားတယ်ကိုမို့သူလည်းအဲ့ဒီကနေပြီးတော့အထောင်ပြင်းကိုထုတ်ပေးတယ်လို့ကြားတယ်အဲ့ဒီခါကျွန်တော်ကိုမို့သူကိုကြပြားလေးတစ်ခုကက်ခိုင်းပြီးတော့နော်ဒေါ်ဆန်းစုကြည်ပြောပြလိုက်ပါဒေါ်ဆန်းစုကြည်ဂုံပြူတဲ့ကြပြားလေးပေါ့ဗျာကြပြားရဲ့အစစာကြောင်းကျောင်းထဲမှာပဲကျွန်တော်အကြီးချင်းတွေကိုပေါ်ပြခဲ့တယ်ဗျာအဲ့ဒီအကြီးချင်းတွေဟာကျွန်တော်ထင်တယ်ဒီနေ့လူငယ်တွေကျင့်သုံးရင်လဲလာကင်ဆွဲရင်လဲဒီချင်းမျိုးပြည့်ဝအောင်ဟလာလူငယ်တွေအားထုတ်မယ်ဆိုရင်လဲမှားဘူးဒီဟာအလွန်အတုံးဝင်တဲ့အကြီးချင်းတွေဖြစ်တယ်အလွန်အားကောင်းတဲ့အကြီးချင်းတွေဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်အဲ့ဒီအကြီးချင်းကိုကျွန်တော်ပြောပြမယ်ခင်ဗျာသုံးတဲ့စကလုံးကရဲဆိုတဲ့စကလုံးနဲ့သုံးတယ်ရဲတစ်လုံးနဲ့ဆလာအဲ့မှာပုံမှန်ပေါ့ဗျာနောက်တော့ဇွဲဆိုတဲ့ဟာ
ကို
ပုံမှန်နောက်တော့ညံဆိုတဲ့ဟာနော်ရဲဇွဲညံညံမှလည်းပုံမှန်နောက်တစ်ခါစီတာဆိုတဲ့ဟာနောက်နှလုံးပေါ့အဲ့ဒီငါးလုံးကလာဒွန်ဆန်းကြီးမှာရှိတဲ့အည်သွေးတွေဒွန်ဆန်းကြီးရဲ့အလွန်ကောင်းမြတ်တဲ့အည်သွေးတွေလို့ကျွန်တော်သတ်မှတ်ခဲ့တယ်။အဲ့ဒီအည်သွေးတွေဟာဒီနေ့လူငယ်တွေမှာလည်းပြည့်စုံသင့်တယ်ပြည့်ဝသင့်တယ်လို့ကျွန်တော်ယူဆတဲ့အည်သွေးတွေဖြစ်နေတော့မယ်လို့ကျွန်တော်ယူဆတယ်။ဒီကဗျာရေးခဲ့တာဆင်းနစ်ကျော်သွားပြီခင်ဗျာ။ရဲဆိုတာဘာလဲဆိုတော့ရင်းစွမ်းတတ္တိရှိခြင်းဗျာနော်။ရင်းရင်းနဲ့တတ္တိမရှိဘူးဆိုရင်နိုင်ငံရေးလုပ်ဖို့ကမလွယ်ဘူးခင်ဗျာ။ဒါတိနောက်တစ်ခုကဇွဲဆိုတဲ့ဟာပါလေဆိုတော့ဆွေးမြေးခြင်းပေါ့ဗျာဟာလာဇွဲဆိုတာဗမာကတော့ဒုံးမိကတ်တာပေါ့ဗျာတခါလေဒါကိုဖက်တွဲပြီးတော့လုတ်တဲ့ဇွဲပေါ့ဒါတစ်ခုပေါ့နောက်တစ်ခုကညံဆိုတော့ညံပညာကိုပြည့်အောင်လုတ်တာကိုကိုညံပညာပြည့်အောင်ပညာရှိအောင်ညံရှိအောင်လုတ်တဲ့ဟာနောက်စီတာဆိုတော့စီကန်းပေါ့နော်စီကန်းရှိဖို့လိုတယ်ဒါစီကန်းရှိဖို့လိုတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒါဒေါ်ဆန်းကြည့်လေတစ်လေးလုံးကာလတွေကပထမဆုံးသူပြောတဲ့မိငုံစီကန်းရှိကြပါဓမ္မစီလိုချင်စီကန်းရှိပါကြပါလို့ပြောခဲ့တဲ့စကားရှိပါတယ်အဲ့တော့စီကန်းရှိကိုလိုတယ်လို့ကျွန်တော်ပြောချင်ပါတယ်နောက်တစ်ခုကတော့တာဆိုတာကတော့တာဝန်သိဖို့တာဝန်ယူဖို့နော်တာဝန်ယူရမယ်တာဝန်သိရမယ်အဲ့ဒီအချက်ကိုပြောခြင်းဖြစ်ပါတယ်အဲ့တော့ရဲဇွဲညာစီတာဆိုတာဟာဒီရဲဇွန်တတိရှိခြင်းဟလားဆွေးမြဲတဲ့ဇွဲနမဲရှိခြင်းဟလားညာဆိုတဲ့ဉာဏ်ပညာရှိခြင်းဟလားစီဆိုတဲ့စီကံရှိခြင်းနဲ့တာဆိုတဲ့တာဝန်ယူခြင်းတာဝန်သိခြင်းဆိုတာတွေကိုပြောခြင်းဖြစ်ပါတယ်ကဲကျွန်တော်တော့အချိန်ကသိနေသွားပြီလို့ထင်ပါတယ်အဲ့တော့ကျွန်တော်စကားတော့ကျွန်တော်ဒါနဲ့ပဲညီကုန်းချုပ်ချင်ပါတယ်ခင်ဗျားလည်းညီကုန်းချုပ်စကားလေးပြောပါဦးခင်ဗျာ
ဟုတ်ကဲ့ပါအပါအဝင်တင်နဲ့အခုလိုမျိုးဆွေးနွေးခွင့်ရတဲ့အတွက်ကြောင့်မို့လို့ကျွန်တော်အပါအဝင်တင်ကိုပထမဦးစွာကျေးဇူးတင်ပါတယ်အခုလိုမျိုးဆွေးနွေးပြအောင်စီစဉ်ပေးခဲ့တဲ့ဒီ RFA 1.0 တားတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်အပါအနောက်ဆုံးပြောခဲ့တဲ့ရဲဇွဲညံစီတာဒီအချက်၄ချက်ကိုကျွန်တော်ရင်ထဲမှာလည်းတောက်လျှောက်မှတ်ထားပါမယ်ဒီအချက်တွေနဲ့ပြည့်စုံအောင်လည်းကျွန်တော်အပါအဝင်လူငယ်တွေအားလုံးကြိုးစားကြပါမယ်လို့ပြောရင်းနဲ့ပဲကျွန်တော်ညီကုန်းချုပ်
ကောင်းပါလိမ့်ရအောင်ပါဆက်ကြပါ